အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်လော့စ်အိန်ဂျလိစ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအသစ်တွေတိုးလာတာကြောင့်သတင်းသုံးပတ်ကြားမလိုအပ်ဘဲအိမ်ပြင်မထွက်ရညွှန်ကြားချက်သစ်ထုတ်ပြန်ထားပြီးတနင်္လာနေ့မှာစတင်သက်ရောက်ပါတယ်။လော့စ်အိန်ဂျလိစ်မှာကိုဗစ် -19 ဖြစ်ပွားမှုကပြန်မြန်နေ့စဉ် 4,500 နဲ့9ရက်ဆက်တိုက်ဖြစ်လာရင်တားမြစ်ကန့်သက်ချက်သစ်ထုတ်မယ်လို့အရင်ကတည်းကပြောဆိုထားတာမှာပြီးခဲ့တဲ့အတောက်ကြနေ့က9ရက်ဆက်တိုက်ကူးစက်ဖြစ်ပွားမှုနှုန်းကတရက်ကိုပြန်မြ4,952ဦးရှိခဲ့ပါတယ်။အခုညွှန်ကြားချက်တဲ့အရာတိုင်ထဲမှာနေသူတွေမဟုတ်ရင်အပြင်မှာရောအိမ်မှာပါစူဝေးခွင့်တားမြစ်ထားပါတယ်။မရှိမဖြစ်ပစ္စည်းတွေရောင်းချတဲ့ဈေးဆိုင်တွေဆက်ဖွင့်ခွင့်ပြုထားပေမဲ့ပုံမှန်လက်ခံတဲ့ဈေးဝယ်သူအရေးအတွက်ကိုထက်ဝက်လျှော့ချလက်ခံရမှာဖြစ်ပါတယ်။အလရဲ့ဈေးဝယ်ရသည့်တွင်ဖွင့်ခွင့်ဆက်ပေးထားပေမဲ့တခြားလက်လီဆိုင်တွေကတော့ပုံမှန်ဖောက်တဲ့အဝင်ရဲ့20ရာခိုင်နှုန်းထိလျှော့ချလက်ခံရမှာဖြစ်ပါတယ်။အလရဲ့ကာလအတွင်းမှာကိုဗစ် -19 ဖြစ်ပွားမှုတစ်ကပုံမှန်ထက်ရော့လာနိုင်ခြေရှိပေမဲ့ဒီအရေးအတွက်ကအမေရိကန်ရင်ဆိုင်နေရတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုအခြေအနေမှန်ကိုထင်ရှားမှာမဟုတ်ဘူးလို့ကြွမ်းကျင်သူတွေကပြောဆိုထားပါတယ်။ John Hopkins တက္ကသိုလ်ရဲ့အစည်းအဝေးအရအမေရိကန်မှာစနေနေ့အထိကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရသူ73သန်းကျော်ရှိသွားပြီလို့ဖော်ပြထားပြီးကမ္ဘာမှာကူးစက်မှုအများဆုံးနိုင်ငံဖြစ်ပါတယ်။